2008ဖွဲ့စည်းပုံအခြေခံဥပဒေမှာပါဝင်တဲ့နိုင်ငံတော်သမရဖြစ်ပိုင်권ပုံမှန်59စကိုမပြင်ဖို့ထောက်ခံသူတွေကမန်လေးမြို့နန်းရှိဘောလုံးကွင်းမှာဒီကနေ့ဟောပြောပွဲကျင်းပခဲ့တာပါဒီနေ့ဟောပြောပွဲမှာပုံမှန်59ကိုထောက်ခံတဲ့မန္တလေးဒေသခံတွေတက်ရောက်ပြီးမတူကွဲပြားခြင်းနဲ့ငြိမ်းချမ်းရေးပါတီဥက္ကဋ္ဌဦးနီမျိုးဝင်းနဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါခင်ဝိုင်းကြည်တို့အပါအဝင်6ဦးကပုံမှန်59ကိုမပြင်ဖို့ဟောပြောဆွေးနွေးခဲ့ကြပါတယ်59ပုံမှကိုမပြင်ဆင်ဖို့ထောက်ခံပွဲပြုလုပ်ရတာနဲ့ပတ်သက်လို့ဒီပွဲကိုစဉ်စဉ်ဆောင်ရွက်သူဥဝေဖြိုးအောင်ကအခုလိုပြောပါတယ
်ဒီဥပဒေတွေကိုကျွန်တော်တို့ပြင်ခဲ့မယ်ဖောက်ဖျက်ပြစ်ခဲ့မယ်ဆိုရင်ဒီဥပဒေဘောင်တွင်းကတက်လာတဲ့ခေါင်းဆောင်မျိုးကိုကျွန်တော်တို့ရမှာမဟုတ်ပါဘူးအဲ့ဒီတော့ကျွန်တော်တို့ရဲ့အမျိုးကျွန်တော်တို့ရဲ့ဘာသာကျွန်တော်တို့ရဲ့သာသနာအချိန်မရွေးပျောက်ကွယ်သွားနိုင်ပါတယ်အဲ့တော့ကျွန်တော်တို့ဒီအခုလက်ရှိကျွန်တော်တို့ရဲ့တက်တန်းလေးမှာတော့ကျွန်တော်တို့ငြိမ်ငြိမ်ချမ်းချမ်းနေကောင်းနေရသွားပါလိမ့်မယ်သို့ပေမဲ့လို့နောင်လာမဲ့မျိုးဆက်ကိုတော့ကျွန်တော်တို့တမိုင်းရဲ့တရားခံအဖြစ်မခံကြပါနဲ့ကျွန်တော်ရင်ဘတ်ထဲမှာပုဂ္ဂိုလ်ဆွဲပါတီဆွဲတဦးတယောက်မှမရှိပါဘူးကျွန်တော်ရင်ဘတ်ထဲမှာအမျိုးဘာသာသာသနာအတွက်ဆောင်ရွက်ဖို့ပဲရှိပါတယ်ဘာလို့ဒီဥပဒေတွေကိုထောက်ခံတာလဲဆိုတော့အမျိုးဘာသာသာသနာအတွက်ရေရှည်တည်တံ့ခိုင်မြဲဖို့ရေးဆွဲထားတဲ့ဥပဒေလို့ကျွန်တော်ရင်ဘတ်ထဲမှာယုံကြည်ရဲ့အတွက်ကျွန်တော်ထောက်ခံတာပါအဲ့တော့လေဒီဝဲကိုဆောင်ရွက်ချင်းဖြစ်ပါတယ
်ပုံမှန်59ဟာနိုင်ငံတော်သမရဒုတိယသမရအပြင်လွှတ်တော်ကိုယ်စားလှယ်တွေအတွက်ပါလိုအပ်တယ်လို့ဒီနေ့ဟောပြောခဲ့တဲ့မတူကွဲပြားခြင်းနဲ့ငြိမ်းချမ်းရေးပါတီဥက္ကဋ္ဌဦးနီမျိုးဝေကပြောပါတယ
်
ဖေဝါရီလ9ရက်နေ့ကလည်းမန်လေးမြို့မှာပုံမှန်59ကိုဖျက်သိမ်းပေးဖို့တောင်းဆိုတဲ့ဆန္ဒပြပွဲကျင်းပခဲ့ကြပါတယ်။ပုံမှန်59ကိုပြင်ဆင်ပေးဖို့တောင်းဆိုဆန္ဒပြခဲ့သူတဦးဖြစ်တဲ့မန်လေးတိုင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်တိုင်း NLD ဥက္ကဋ္ဌဦးတင်ထွန်းဦးကဒီကနေ့ကျင်းပတဲ့ဟောပြောပွဲအပေါ်အခုလိုသူ့ရဲ့အမြင်ကိုပြောပါတယ
်။ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေဟာဘလူးမှထိထိရရပရမိုးစနိုင်ငံတော်တစ်ခုတည်းအဖြစ်ပြည်ပေါ်ဆောင်နိုင်စမ်းရှိတဲ့အခြေခံဥပဒေဖြစ်တဲ့ပေါ်ပေါ်လာခဲ့တဲ့တမိုင်းကြောင်းရရောဒါအနေထားရရောကနောက်ရဖွဲ့စည်းဖို့ဟာဘလူးမဒီမိုကရေစီနိုင်ငံတော်ပြည်ပြင်းသာဖော်ပြနိုင်စမ်းရှိဘူးဆိုတာကိုယုံကြည်တဲ့ကျွန်တော်တို့အများစုကတော့ပြင်ဖို့ပြောနေကြတာပါသို့တော့ဒါကိုဖက်တွေပြီးတော့နှိမ့်ချတဲ့လူလည်းရှိကောင်းရှိနိုင်ပါတယ်ဒါသဘာဝပါပြည်ပြင်းဘူးဆိုတဲ့အခွင့်အရေးလည်းပြောခွင့်ရှိတယ်လို့ကျွန်တော်တို့ဒါဓမ္မဝိသုနဲ့သဘောတရားရတော့သူ့အခွင့်အရေးရှိတာကိုကျွန်တော်ဘာမှပြောစရာမရှိပါဘူးသမရတယောက်ဖြစ်နိုင်လောက်တဲ့အရေးသွေးထိုက်တန်ခြင်းမတန်ခြင်းဆိုတာတော့အများကဆုံးဖြတ်နိုင်ရမှာပေါ့အခွင့်အရေးကတော့အားလုံးမှာဖြစ်ခွင့်ရှိနိုင်တယ်ဆိုတဲ့အခွင့်အရေးမျိုးဖြစ်ဖို့လိုတာပေါ့အဲ့လိုမျိုးပဲနဲ့အခုလို59စာလုံးလိုအမျိုးနဲ့ကန့်သတ်ချုပ်ချယ်ထားတာကတော့ကျွန်တော်တို့သဘောမကျဘူးဒါကဘင်းကူဘင်းသင်းနဲ့ဒီမိုကရေစီနိုင်ငံတော်ကိုသွားနေတဲ့အခါမှာဒီအချက်တွေဟာဒီမိုကရေစီနဲ့ဆန့်ကျင်တဲ့အတွက်ကျွန်တော်တို့မကြိုက်ဘူးပေါ့
ဒီကနေ့မန္တလေးကပုံမှန်59ထောက်ခံပွဲကိုရဟန်းရှင်လူ1500ကျော်လောက်တက်ရောက်ခဲ့ကြပြီးပြီးခဲ့တဲ့ဖေဖော်ဝါရီလ2ရက်နေ့ကရန်ကုန်မြို့ဘိုးစိမ့်မန်းအားကစားကွင်းမှာအလားတူဟောပြောပွဲကျင်းပခဲ့ပါတယ်